တရုတ်နိုင်ငံမှာလုံရှင်ရဲ့ကန့်သတ်ချုပ်ချယ်မှုကြီးခံနေရတဲ့အကြောင်းလူမှုကွန်ရက်ပေါ်မှာဖော်ပြလိုက်ပြီးတဲ့နောက်မြန်မာလူထုမအမျိုးသမီး40နီးပါးပြန်လည်လွတ်မြောက်လာတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။တရုတ်နိုင်ငံရွှေလီမြို့ဖုံအားသွင်းကျိုးစက်ရုံမှာလုံလုံနေတဲ့မြန်မာအမျိုးသမီး39ယောက်ဟာအလုံရှင်ကိုလာစားတိုးတောင်းပြီးမကြခင်မှာပဲအဆောင်ဝင်းနဲ့ပိတ်ဆောင်ခံရကြောင်း Facebook လူမှုကွန်ရက်မှာဖော်ပြလိုက်ပြီးတဲ့နောက်ပြန်လည်လွတ်မြောက်လာခဲ့ကြတာပါ။သူတို့ချင်းဆိုင်နေရတဲ့အခြေအနေအကြောင်းဗီဒီယိုကိုတင်းလာနေမှာပဲလက်ကင်ဖုံးကနေပေါ်ပြအကူအညီတောင်းခဲ့ရာကနောက်တနေ့မှာမြန်မာနိုင်ငံလူကုန်ကူတားဆီးရေးတောင်းရှိသူတွေရွှေလီမြို့ကရဲတပ်ဖွဲ့ကိုအကြောင်းကြားခဲ့ရပါတရားထဲမှာပဲတရုတ်ရဲတပ်ဖွဲ့ကစစ်ရုံပိုင်ရှင်ကိုစစ်ဆေးခဲ့ပြီးမြန်မာနိုင်ငံသားမိန်းကလေးတွေကိုလည်းကယ်ထုတ်ခဲ့ကြောင်းတရုတ်နိုင်ငံရွှေလီမြို့နဲ့ကက်ရက်ရှိရဲမြန်မာနိုင်ငံနေဆက်မူဆယ်မြို့ကလူကုန်ကူမှုတားဆီးရေးအဖွဲ့ခေါင်းဆောင်ရဲမှုမင်းနိုင်ကဗီဒီယိုကိုပြောပါတယ
်သူတို့စစ်ရုံကနေပြီးတော့ကျောင်းဝင်းတို့ကပြိတာတယ်သမီးမကြီးကိုရင်းမတိုက်ဘူးဆိုပြီးတော့တင်လာတဲ့ကျွန်တော်တို့ကနေပြီးတော့ပြည်ထောင်ငံမှာရွှေဒီမှာရှိတဲ့ဂျဲရဲ27ကျင်းရုံးတွေကိုကျွန်တော်တို့ကစပုတ်ပြီးတော့အချင်းပြေကိုအူကြီးတောင်းခံလိုက်တယ်အဲဒီရဲဌာနကနေရှင်းလိုက်တာပြည်ထောင်တော်တဲ့အာမှာ39ထက်မှ6ယောက်ကတော့မနေ့ကဆက်တနေလောက်မှာကျွန်တော်တို့မြန်မာနိုင်ငံတက်ကိုပြန်ရောက်လာပါတယ
်အလို့ရှင်ရဲ့ကန့်တတ်ချုပ်ချယ်မှုတွေခံရရဲ့အမျိုးသမီးတွေဟာအရင်အလုံးဟောင်းအထက်ချုပ်စက်ရုံကကိုဗစ်ကာလအရှုံးပေါ်ပြီးပိတ်သွားရကဖုံအားသွင်းချုပ်စက်ရုံကိုပြီးခဲ့တဲ့2လလောက်ကပြောင်းလာပြီးအလုံးလုံးခဲ့ကြတာပါအလုံးဟောင်းမှာတစ်လရွှန်ငွေ1500ရပြီးအလုံးသစ်မှာ1000ပဲပေးရတဲ့အပြင်အလုံးချိန်ကလည်းပူလာရဲ့အတွက်လောက်ခတူတောင်းရင်အခုလိုအခြေအနေရောက်ခဲ့ကြတာပါဒါကအလုံးရှင်အလုံးသမားပြည်တနာဖြစ်ပေမဲ့တရားဝင်အလုံးလုံးခွင့်မရရဲ့တရုတ်ပြည်ရဲ့အခြေအနေကြောင့်နှစ်ဖက်လုံးအလုံးသမားရုံးနဲ့ဖြည့်ရှင်းလို့မရပဲလူကုန်ကူတားဆီးရေးအဖွဲ့နဲ့နေဆက်ဆက်ဆံရေးရုံးတောင်းရှိသူတွေကဖြည့်ရှင်းပေးရကြောင်းရဲမှုမင်းနိုင်ကပြောပါတယ
်ဒီဘက်ကအလုံးသမားဥတီဌာနကလည်းဒီဘက်ကရှိဒီမှာရှိတဲ့အလုံးသမားဥတီဌာနကိုအကြောင်းကြားပေးဖို့အခုကြီးဖြည့်ရှင်းပေးဖို့တော်တော်လေးခက်တယ်ဗျာဒါဟိုဟိုဘက်ကနဲ့ဒီဘက်နဲ့အလုံးသမားနဲ့အလုံးရှင်နဲ့နားလည်မှုယူပြီးတော့လုပ်ရကြတာဖြစ်တဲ့အတွက်ရှိတော့ရှိနေမှာပဲဗျာ
တရုတ်နိုင်ငံနေဆက်ဒေသတွေမှာအလုံးလုံးနေတဲ့မြန်မာနိုင်ငံသားတွေရဲ့စရင်အတိအကျကိုရနိုင်ဖို့ကခက်ခဲရလို့ယူနန်ပြည်နယ်ကုမင်းမြို့ကောင်စစ်ဝင်ရုံးနဲ့ပေကျင်းမြို့တော်ကမြန်မာတန်ရုံးတောင်ရှိသူတွေကပြောပါတယ်။တရုတ်အစိုးရရဲ့သူ့နိုင်ငံသားတွေလောက်ကင်အခွင့်အလမ်းဦးစားပေးမူဝါဒကြောင့်တရားဝင်အလုံးလုံးခွင့်နဲ့အစိုးရချင်းသဘောတူအလုံးသမားစီလုပ်ဖို့ကိစ္စတွေဟာလည်းအခုအချိန်ထိစွန့်ညွှေးညှိနှိုင်းနေရဆဲဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ။